ထိုင်းနိုင်ငံချွန်ဘူရီခရိုင်ပင်လယ်ပြင်အပန်းဖြေပါတီပွဲကျင်းပနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသား၂၂ဦးဟာကိုဗစ်
ချင်းရိုင်းခရိုင်ကနေဘန်ကားသုံးစီးနဲ့အလဲပတ်ရောက်လာကြတဲ့ရှမ်းနွယ်ဘွားမြန်မာနဲ့ထိုင်းနိုင်ငံသားအမျိုးသားအမျိုးသမီး၂၂ဦးထဲမှာတရားမဝင်မြန်မာနိုင်ငံသားတွေလည်းပါဝင်တာပါချင်းဘူရီခရိုင်စတဟစ်မြို့နယ်ရဲမှူးပညာတန်လက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ဒီပါဒီပါဟုတ်ပါဘူးပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်ပါဆက်
ငံမှာ COVID-19 ရေပေါ်ကာလကန့်သတ်ချက်တွေအရခရီးသွားလာခွင့်တွေဖြေလျှော့ပေးထားပေမဲ့လူစုလူဝေးနဲ့လုပ်တဲ့ပါတီပွဲတွေဘာသာရေးပွဲတွေနဲ့ပျော်ပွဲရှင်ပွဲတွေကိုတော့ခွင့်မပြုသေးပါဘူး။ကမ်းခြေမှာပါတီလုပ်နေကြတာဟာနှစ်ရက်မြောက်တဲ့နေ့မှာဒေသခံတွေကသတင်းပေးတိုင်ကြားလာကြောင့်အခုလိုမျိုးဝင်ရောက်ဖမ်းဆီးခဲ့တာလို့ဆိုပါရယ်။ထိုင်းနိုင်ငံမှာဂျုံလာထဲမှာပဲခရိုင်တစ်ခုနဲ့တစ်ခုခရီးသွားလာဝင်တချို့ဖြေလျှော့ပေးထားပေမဲ့နေမြေလိုက်ဒေသန္တရအမိတ်တွေလည်းရှိနေသေးတာပါ။ဖန်စီမိသူတွေကတချို့ဟာဗုဒ္ဓဘာသာတန်ငါးတွေဖြစ်ပြီးဖန်စီခံရချိန်မှာလူဝိလဲထားကြပါတယ်ဒီထဲကသုံးကတော့တက်တေကန်ဆိုင်ရက်စာနဲ့အထောက်ထားများမရှိသူတွေဖြစ်တယ်လို့ဆိုပါတယ်ကိုဗစ် -19 ရေပေါ်ကာလမှာအုပ်စုဖွဲ့ပြီးပါတီပွဲကျင်းပတာအရက်ဝိုင်းဖွဲ့တောက်စားတာတွေကိုထိုင်းအနာပိုင်းတွေကတားမြစ်ထားဆဲဖြစ်ပြီးအခုလိုမျိုးပျော်ပွဲရှင်ပွဲပါတီပွဲတွေပြုလုပ်သူတွေကိုကိုဗစ် -19 ရေပေါ်ဥပဒေနဲ့တရားစွဲဆိုအရေးယူခံရနိုင်ပြီးဒီလိုကျူးလွန်သူတွေဟာထောင်ဒဏ်2နှစ်နဲ့ငွေဒဏ်ဘဏ်ငွေတပန်းအထိကျခံနိုင်ကြောင်းထိုင်းဥပဒေမှာဖော်ပြထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။